16ကြိမ်မြောက် KNU ကရင်မျိုးသားအစည်းအရုံးကွန်ဂရက်ရဲ့ရွေးကောက်ပွဲဒုတိယနေ့ကျင်းပခဲ့ရမှာအမြဲတမ်းကိုယ်စားလှယ်14ဦးနဲ့အခြားကိုယ်စားလှယ်42ဦးကိုရွေးချယ်ခဲ့ပြီး15ကြိမ်မြောက်ကွန်ဂရက်တုံးကရွေးချယ်ခံထိပ်ပိုင်းခေါင်းဆောင်တချို့သာပြန်လည်ရွေးခံရပြီးထင်ရှားတဲ့အခြားထိပ်ပိုင်းခေါင်းဆောင်တချို့ပြန်ပြီးတော့ရွေးမခံရပါဘူးဒီအချိန်ကိုတော့ VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ
်ကရင်မျိုးသားအစည်းအရုံးကနေရွေးချယ်ခံကိုယ်စားလှယ်တွေဖြစ်တဲ့218ဦးတည်းကနေဧပြီလ6ရက်နေ့ကကိုယ်စားလှယ်ပေါင်း60ကိုရွေးချယ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲဒုတိယနေ့မှာတော့ကိုယ်စားလှယ်42ဦးကိုထပ်မံရွေးချယ်ခဲ့ပါတယ်ဒီထဲမှာအရင် KNU ဥက္ကဋ္ဌဟောင်းစောမူတူးစေးဖို့နဲ့အတွင်းရေးမှူးဖဒိုကွယ်ထွန်းဝင်းတို့လည်းပါဝင်ခဲ့ပေမဲ့ထိပ်ပိုင်းကောင်းဆောင်5ဦးတည်းက3ဦးကတော့ရွေးချယ်မခံရတော့ဘူးဆိုပြီး KNU ရဲ့ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးနန်းဖောကေကပြောပြပါတယ်
我那个现在的意思不呢因为先把标准准确的如果标准准确的我就是中国就是我变法的那不要我就是说过去我变法的那我说这些门民嘛说就你那就是我说爱我变法不就慢慢也不就慢慢慢也不就说到底不一样我是不要钱也我是不要钱变了法拉肉我今天本来要出来看的，然后的我后面那个我们的 CS 嘛，这个今天本来要出来看的，的 CEC 我呢，我那么早我们的这个五级级高分队伍，第一年级级高分队伍，然后现在是吧？本来我一方面我这边的是说呢，
去年我给他打马木的八万呢，过去嘞我在我屋里个老木上三十五个了，他们有钱家嘛吧？特别咩，阿拉里个没有钱个嘛？ထိပ်ပိုင်းကောင်းဆောင်5ဦးကိုရွေးချယ်သွားမှာဖြစ်ပြီးအဲ့ဒီ5ဦးကတော့ကျန်တဲ့ဘိုးကော်မတီဝင်6ဦးကိုရွေးချယ်ပေးသွားမှာဖြစ်ပါတယ
်။အဲ့ဒီ55ဦးထဲကနေပြီးတော့အခုလမ်းမဆောင်ကော်မတီ7ဦးကျန်ထွက်လာတယ်။
ဟုတ်ကဲ့
။ဆိုတော့အဲ့7ဦးထဲမှာ15ဦးပါမယ်။နောက်ထပ်6ဦးအဲ့15ကြီးရနေပြီးတော့ပဲပြန်ပြီးတော့ရွေးချယ်တော့တာကြီးကောင်းအောင်ပေါ့ရွေးချယ်ရစီပါလား။
နောက်ရက်တင်မှာတော့ KNU ထိပ်ပိုင်းခေါင်းဆောင်5ဦးကိုရွေးချယ်မှုတွေလုပ်တဲ့အခါမှာတော့ဘယ်သူတွေပါဝင်မလဲဆိုတာကိုတော့ကရင်လူထုတွေကြားမှာလဲစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်။ဒါအပြင်နောက်ရက်တင်မှာပဲဗဟိုတရားသူကြီးချုပ်ကိုလည်းအမြဲတမ်းကော်မတီဝင်55ဦးကနေရွေးကောက်ပွဲအရလျှို့ဝှက်မဲ့စနစ်နဲ့ရွေးချယ်ခန့်အပ်သွားမှာဖြစ်ပြီးလက်ရှိတရားသူကြီးချုပ်ကတော့ဖလိုနော်မြိုင်ဖိုးဖြစ်ပါတယ်။ KNU ရဲ့အမြဲတမ်းဗဟိုကော်မတီဝင်55ဦးထဲမှာတော့ကရင်အမျိုးသမီး5ဦးပါဝင်ပါတယ်ရှင်။